အမအမျိုးတွေကနေပြီးတော့ပြောက်သွားတဲ့အလောင်းပြန်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီမှာကိုပြောပြပေးပါအောင်ရှင်
အဲ့ဒီကညီမဦးလေးကကြာဆုံးသွားရပါတော့ရွှေပြည်သားမှာတနက်ပစ်ခံရတာရွှေပြည်သားသုံးထိပ်မှာကြာတာကြာသွားတဲ့အချိန်မှာဆေးရုံကိုရွှေပြည်သားဆေးရုံသူတို့ယောက်သွားရဲ့ရွှေပြည်သားဆေးရုံမှာညီမတို့အလောင်းသွားယူတော့အလောင်းကိုထုတ်မပေးဘူးသူတို့စစ်ဆေးရုံမှာခွဲစိတ်မယ်လို့ပြောတယ်စစ်ဆေးရုံမှာခွဲစိတ်မယ်ဆိုပြီးတော့အဲ့ဒါနဲ့စစ်ဆေးရုံတည်သွားရဲ့နောက်နေ့မနက်မှာပေါ့နော်တည်သွားပြီးတော့မနေ့ကနေ့လည်3နာရီကြာတော့ညီမတို့3ရက်မြောက်တဲ့နေ့လည်2နာရီ3နာရီလောက်မပြန်ရတယ်ရတဲ့အချိန်မှာအလောင်းကအရန်ရုပ်ပြက်နေပြီဟိုပုံနေပြီပေါ့နော်ဟိုပုံမှန်ရဆိုရင်ညီမတို့တည်သွားတဲ့အလောင်းနေဆိုရင်ညီမတို့ဟိုအေးတိုက်ခဲကိုထည့်ရတယ်လေအဲ့ဒါကိုသူကလုံးဝမထည့်ဘဲနဲ့အပြင်မှာချစ်ကလက်ဆန်ထားတာအဲ့တော့အလောင်းကအရန်ရုပ်ပြက်စင်းပြက်အရန်ပုတ်ပွနေရပေါ့နော်အဲ့လိုဖြစ်သွားတယ်နောက်ပြီးတော့ညီမတို့ချက်ချင်းတကြိုလိုက်ရတယ်နောက်ပြီးတော့ချက်ချင်းတကြိုတဲ့အချိန်မှာလဲညီမတို့ကမာရှယ်လော့ရှိရအတွက်ညီမတို့ကညနေ9နာရီအထိမစောင့်နိုင်တော့ပဲနဲ့ချက်ချင်းတကြိုလိုက်ရတယ်နောက်ပြီးတော့အဲ့ဒီကလာပို့ရတဲ့လူတွေပန်းခွေလာပေးတဲ့လူတွေကလည်းလမ်းမှနေလှဲပြန်သွားရတယ်ဘာဖြစ်လို့တော့ညီမတို့ဘက်ကရွှေပြည်သားအရန်စိုးနေလို့လေ
ဟုတ်ကဲ့အမတို့ကတော့အလောင်းလာထုတ်ဖို့အကြောင်းကြားရလားရှင
်အော်ညီမတို့အကြောင်းမကြောက်ညီမတို့ပဲကိုယ့်ဘက်ကိုစစ်စေးုံလိုက်သွားပြီးထုတ်တာပါရလို့ရညာပေါ့နော်စောင့်ပြီးတော့မနက်ခင်းကမနက်10နာရီလောက်ခင်းကရအောင်သွားပြီးတော့စောင့်ပြီးတော့အန်တော်တွေကထုတ်တာ
တခြားဟိုဘယ်လိုအခက်အခဲတွေရောရှိတယ်လဲမာဒီမာရှယ်လောနဲ့ဆိုတော့လေ
ဟုတ်ရှိရမှာဘလို့အခက်ခဲလဲဆိုတော့ညီမတို့မှာအခုအတူပါနဲ့ပတ်သက်ပြီးတော့အဲ့အလောင်းပြန်မရတဲ့အတွက်ညီမတို့ဖိတ်စာလည်းမရရဘူးအတူပါအတွက်ဘာမှအစီအစဉ်မကြမလုံးလိုက်ရဘူးပေါ့နော်ညီမတို့လှုပ်ချင်တာသူများဟိုအလောင်းကိုဂူသွင်းချင်တာပေါ့နော်ဘာဖြစ်လို့လဲဆိုတော့ညီမတို့လည်းတွေ့ချင်တယ်လေဒါပေမဲ့အဲ့လိုဂူသွင်းဖို့အချိန်အိုမရှိလိုက်ဘူ
းဟုတ်ကဲ့တခြားမိသားစုဝင်တွေရောရန်ကုန်မှာရှိမိသားစုဝင်တွေရောအဆင်ပြေကြရလားရှင
်အဆင်ပြေပါတယ်ဒါပေမဲ့ဟိုအရန်တော့အခုချိန်ကမြန်မာပြည်ရဲ့အခြေအနေကရွှေပြည်သားအရန်ဆိုးနေလေစိတ်အုပ်ချုပ်ရေးနေပြီဖြစ်နေတဲ့အတွက်အချိန်မီတော့လူတိုင်းကတေးနိုင်တယ်လေနော်စိတ်အုပ်ချုပ်ရေးနေပြီဖြစ်နေရအောင
်ဒီကိုအညာသားဘယ်နေ့ကစပြီးတော့ဆန္ဒပြတယ်ရှင်သူအရင်တော့ကောဟိုထက်ထက်ဝင်ဆန္ဒပြတာ
စိတ်ဖေဖော်ဝါရီလ10ရက်နေ့လောက်သူတို့ဆန္ဒစပြတဲ့အချိန်ကလေးကသူအမြဲတမ်းသွားတယ်သူတစ်ခါလေးဆိုရင်လှဲတန်းတို့ဘာလို့ထိပါသွားတယ်သူဥစ္စာတယောက်တည်းဆန္ဒသွားပြတာသူ့ဘက်ကသူစိုက်ကယ်လေးမောင်းမောင်းသွားပြီးတော့လှဲတန်းတို့အဲ့ဘက်ထိပေါ့နော်သူအမြဲတမ်းသွားတယ်နောက်ပြီးတော့အခုတလောနောက်ပိုင်းမှသာဒီဇယန်ဆိုးလာတဲ့နောက်ပိုင်းမှသူရှိပြီးသားမှပဲပြတယ်နောက်ပြီးတော့သူကလည်းသူ့ရဲ့မိသားစုကလည်းအဆင်မပြေဘူးလေစာဝတ်နေရေးအရာအလုပ်လုပ်ရတယ်ဆိုတော့သူကစိုက်တဲ့ကယ်ကိုဆွဲရတယ်ဆိုတော့သူပုံမှန်တော့အမြဲတမ်းလို့တော့သူစူးစမ်းပြီးတော့ပြတယ်ညီမတို့လိုပဲတခြားသူတွေလည်းအဲ့လိုအခက်အခဲနဲ့မကြုံမဲနဲ့ဒီအရေးတော့ပုံမြင်အောင်ပါအဲ့လို
โอเคစိတ်မကောင်းပါဘူးအမရေ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမ
ဟုတ်ကဲ့ပါရှင်တခုတော့အချိန်ယူပြီးတော့ဖြည့်ပြရတယ်ကျေးဇူးတင်ပါတယ်အမ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်